ကျန်ကြိုင်းဝင်ကြီးဟောင်းဦးရထွတ်ကိုပြခဲ့တဲ့အောက်တိုဘာလ28ရက်နေ့မှာစစ်ကောင်စီဘက်ကဖမ်းဆီးခဲ့တာပါဖမ်းဆီးပြီးတဲ့နောက်တပတ်အတွင်းမှာတင်ပုံမှန်နှစ်ခုနဲ့တရားရုံးထုတ်ခဲ့ပြီးတစ်လအတွင်းအခုလိုအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်စစ်တပ်အပေါ်အကြီးညိုပြက်စီမှုရာဇသက်ကြီးပုံမှန်905ကကြီးနဲ့ထောင်ဒဏ်3နှစ်အစိုးရဝန်ထမ်းတွေပေါ်ဝတ္တရားနှောက်ယှက်မှုဖြစ်တဲ့ရာဇသက်ကြီးပုံမှန်124ကကြီးနဲ့ထောင်9နှစ်ပေါင်း10နှစ်ချမှတ်ခဲ့တယ်လို့နီးစပ်သူတအုပ်က VOE ကိုပြောပါတယ်
ဒီနေ့မင်းသားကအနာဘက်ကပြီးနေတာ3နှစ်နောက်124ဒွန်းလာကုန်ပြီခါဒီနေ့က9နှစ်စုပေါင်း10နှစ်124ကသူကနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပေါ့ကွာဤသူဝန်ထမ်းရဲ့ဟိုပေါ်လာမှုဒီမှာဝင်ရောက်ဆက်ဆက်နောက်ဆက်မှုအဲများနေဆိုတာကသူကစိတ်နေမှာမဟုတ်ဘူးဟိုဝန်ခံတာတော့မဟုတ်ဘူးအမှုကဖြေချနေတဲ့အတွက်ညံသွားတာစိတ်ကညံသွားတာပေါ့တော့စစ်ကြတော့စစ်တယ်စစ်တယ်ဒီလိုပို့ပြီးတော့ဆလေးနေတော့သူကျားသွက်တင်ပြီးအဲကျားသွက်တင်နဲ့လေးရနေစားပြီးနောက်တစ်ဘက်ကစားပြီးဖြစ်တာဟိုတစ်ဘက်ကတစ်ဘက်ကနှစ်ချင်းလမ်းပြီးဖြစ်တယ်သူ
အင်းစိန်အချင်းထောင်တရားရုံးမှာအလုံးခရိုင်တရားသူကြီးကအမိန့်ချခဲ့တာဖြစ်တယ်လို့နီးစပ်သူကပြောပါတယ်အငိမ့်စားစစ်အရာရှိတဦးရဲ့နေရက်လိပ်စာကိုသူ့ရဲ့လူမှုကွန်ရက်မှာထုတ်ဖော်ပြောဆိုတယ်လို့စစ်ကောင်စီကိုထောက်ခံအားပေးတဲ့ Telegram လူမှုကွန်ရက်မှာဆွဆွဲဖော်ပြထားပြီးတပတ်အကြာအောက်တိုဘာလ28ရက်ညပိုင်းကသူ့အိမ်မှာပဲဦးရထွတ်ကိုဖမ်းဆီးခဲ့တာပါလူမှုကွန်ရက်စာမျက်နှာပေါ်မှာပြည်သူလူထုအကြားထိတ်လန့်အောင်ပြုတာမှန်မှန်သတင်းများဖြန့်ဝေတာအစိုးရဝန်ထမ်းများအပေါ်ပြစ်မှုကျူးလွန်လာအောင်ရည်ရွယ်လှုပ်ဆော်တယ်ဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်ကဗိုလ်မှူးအဆင့်ရှိသူတဦးကအလုံမြို့နယ်ရဲစခန်းမှာသူ့အပေါ်တိုင်တန်းအမှုဖွင့်ခဲ့တာပါဦးရထွတ်ကို1900နှစ်ချခဲ့တဲ့ပုံမှန်124ကကြီးဟာစစ်ကောင်စီလက်ထက်မှာအစ်စ်ပြင်ဆင်ခဲ့တဲ့ပုံမှန်တစ်ခုဖြစ်ပါတယ်။ပုံမှန်မှာဖော်ပြထားတဲ့အရာတာဝန်ထမ်းဆောင်နေတဲ့တပ်မတော်သားတွေအစိုးရအရာရှိအမှုဒဏ်တွေတာဝန်ဝတ္တရားကျေပွန်စွာမထမ်းဆောင်စေရန်လှုပ်ဆောင်ရင်အရေးယူနိုင်အောင်ပြဋ္ဌာန်းထားတာဖြစ်ပါတယ်။ဒီပုံမှန်ကိုကျူးလွန်ခဲ့ရင်ထောင်ဒဏ်9နှစ်ငွေဒဏ်နဲ့ဒဏ်2ရက်စလုံးအပြစ်ပေးနိုင်တယ်လို့ဖော်ပြထားပါတယ်။အသက်64နှစ်အရွယ်ဦးရထွတ်ဟာဦးသိန်းစိန်အစိုးရလက်ထက်မှာပြန်ကြားရေးဝန်ကြီးနဲ့တမရပြောရေးဆိုခွင့်ရှိသူအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်တယ်လို့တက်မတော်မှာဒုတိယဗိုလ်မှူးကြီးအဆင့်ထိတာဝန်ထမ်းဆောင်ခဲ့ဘူးသူတဦးလည်းဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူမှုကွန်ရက်ပေါ်မှာခီးသွားဆောင်မတွေအပါအဝင်နိုင်ငံရေးအယူဆပါဝင်တဲ့ဆောင်မတွေကိုရေးသားခဲ့တယ်လို့မကြသေးခင်ကလည်းဘယ်ကိုသွားမလဲကဘာကြီးနှစ်လှိုင်တရာစာအုပ်ကိုထုတ်ဝေထားသူတဦးလည်းဖြစ်ပါရဲ့ရှင်